ရခိုင်ပြည်နယ်မှာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတကြော့ပြန်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဒုက္ခရောက်ကြရသူအရေအတွက်တောင်းတဲ့ချီရှိခဲ့တဲ့ပေါ်အထူးစိုးရိမ်မကင်းဖြစ်ရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောဆိုလိုက်ပါတယ်အခုလိုမပြောခင်တည့်ရက်မှာပဲအရင်ဂျွန်လာကအကြမ်းဖက်မှုတွေကိုပထမဦးဆုံးစတင်စေခဲ့တဲ့ရန်ပြဲမြို့ကြောက်နီမော်ရွာမှာရိုဟင်ဂျာခေါ်ဘင်္ဂါလီမွတ်စလင်တွေနေရပြောင်းရွှေ့ပေးရဆန္ဒပြပွဲဖြစ်ခဲ့တာကိုထိမ့်သိမ့်လိုက်နိုင်ပြီလို့အရာရှိတဦးကဆိုပါတယ်အသေးစိတ်ကိုတော့ကိုဝင်းမင်းကဆက်ပြီးပြောပြပေးပါရှင
်ဟုတ်ကဲ့ပါဒီလ21ရက်နေ့ကပြန်ဆဖြစ်လာခဲ့တဲ့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ဒုက္ခသည်အရေအတွက်တိုးပွားလာနေတဲ့အပေါ်အခြေအနေကိုအမြန်ဆုံးမထိန်းနိုင်ပါကိုအထူးစိုးရိမ်မိတယ်လို့ UNHCR ခေါ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရသူ Adrian Edward ကဆိုလိုက်ပါတယ်
UNHCR is alarmed by the renewed escalation of violence in western Myanmar's Rakhine State over the past week.
ရန်ကုန်တွင်ပတ်ကွန်ကမြန်မာနိုင်ငံအနောက်ဖက်ချမ်းမှာအကြမ်းဖက်မှုတွေအသစ်တစ်ဖန်ပြန်ဖြစ်ခဲ့တဲ့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကလွန်စွာစိုးရိမ်မကင်းဖြစ်ပါတယ်။အစိုးရရဲ့ခန့်မှန်းချက်အရလူပေါင်း 28,000 ကျော်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြပါတယ်။အကြမ်းဖက်မှုကိုဟန်တားနိုင်ဖို့တရားဥပဒေစိုးမိုးရေးပြန်ရှိဖို့အမြန်ဆုံးဆောင်ရွက်ပေးဖို့လိုအပ်နေတယ်ဆိုတာရှင်းပါတယ်။ဒါမှလည်းဒုက္ခရောက်နေကြသူတွေအတွက်အကူအညီတွေကိုအရောက်ပို့နိုင်အောင်ဆောင်ရွက်ပေးသွားနိုင်မှာဖြစ်ပါတယ
်။ Mr. Edward ကပဲဂျနီဗာမှာအင်ကာနီကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဆက်ပြောရမှာဒီအကြမ်းဖက်မှုကြောင့်ထပ်မံထွက်ပြေးလာရတဲ့ဒုက္ခသည်တွေစီလလန်းမိနိုင်ရေးတော်လာခွင့်ပြုဖို့ကိုလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကိုတောင်းဆိုလိုက်ပါတယ်
။ We are appealing to neighboring countries to keep borders open for those
အခုလိုစုပူမှုတွေဆက်ဖြစ်နေတာကြောင့်ဘေးကင်းရာကိုထွက်ပြေးခိုလုံနေကြသူတွေအတွက်အင်းနီချင်းနိုင်ငံတွေကလည်းနေဆက်တွေကိုဖွင့်ပေးဖို့ UNHCR အနေနဲ့မိတ္တရက်ခံပါတယ်။ဒါ့အပြင်ဒီဆက်ပြီးဖြစ်ပွားနေတဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အခြေအနေကိုဖြေရှင်းတာမှာအစိုးရတွေကိုလည်း UNHCR ကအကူအညီပေးဖို့အဆင်သင့်ပါပဲ။
ဒါအပြင်အရင်တစ်ခေါက်ဂျွန်လာကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကိုစတင်ဖြစ်စေခဲ့တဲ့ရခိုင်မျိုးသမီးတူကိုမွတ်စလင်၃ကမတိန်ချင်းခဲ့တဲ့ရန်ပြဲမြို့ကြောက်နီမော်ကျွေးရမှာလဲမနေ့အင်ကာနေ့ကပဲမွတ်စလင်တွေကိုနေရာရွှေ့ပြောင်းပေးဖို့တောင်းဆိုဆန္ဒပြခဲ့ကြရမှာအစိုးရလုံခြုံရေးတပ်တွေကအမြန်ဝေရောက်ရှင်းလင်းခဲ့ပြီးမှတဦးသေးပြီးတဦးဒဏ်ရာရခဲ့ပေမဲ့နေတွင်ချင်းပဲအခြေအနေကိုထိန်းနိုင်လိုက်တယ်လို့ရခိုင်ပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူဦးဝင်းမြန်ကဆိုပါတယ
်မနေ့ကညနေပိုင်း9:00လောက်တည်းအေးအေးဆေးဖြစ်သွားပါတယ်ခင်ဗျသတိသေးတာဗညာမရှိပါဘူးခင်ဗျ။ဟောပေါ့လေတားစီတာကိုမနာခံမဲနဲ့လှုပ်လို့သူတို့ပြစ်ခတ်တယ်လို့သိရတယ်ခင်ဗျ
။အခုအချိန်မှာမြမဆိုးရအနေနဲ့စစ်တပ်ရောရဲတွေကိုပါလုံခြုံရေးတူးချတာပဲမဲ့နောက်တစ်ခါထပ်ဖြစ်လာမှာကိုစိုးရင်ရလားလို့မေးရမှာတော့ရခိုင်ပြည်နယ်ဆိုးရရဲ့သတင်းထုတ်ပြန်ရေးနဲ့မှတ်တမ်းပြုစုရေးဆက်ကော်မတီအတွင်းမှဦးဝင်းမြန်ကပဲ
မရှိတော့ပါဘူးခင်ဗျ။အကုန်လုံးလူစုပွဲပြီးပြန်တချို့လည်းပြန်ကုန်ကြပါပြီခင်ဗျ။အဲလုံခြုံရေးတောက်ဖွဲ့နဲ့အဲဗုဒ္ဓဘာသာပြည်သင်္ဂနာရကဆရာတော်တွေတော့ထိန်းတာပဲရှိပါတယ်ခင်ဗျ။အဲ့ဒီအဖွဲ့တွေနဲ့ရှင်းလင်းတယ်လို့တော့သိရတယ်။လူငယ်ရေးအဖွဲ့တွေနဲ့အဲ့ဒီအဒီစုလာတဲ့လူသူတွေရလူတွေနဲ့ရှင်းလင်းတယ်လို့ပဲသိရတယ
်။အခုလိုအင်ကာနိကနှိမ်နှင်းမှုမှာတည်ဆုံခဲ့ရသူနဲ့ဒဏ်ရာရခဲ့သူတွေအကြောင်းကိုတော့ရခိုင်တိုးတက်ရေးပါတီရဲ့ကြောက်ဖြူမြို့နယ်မှာဥပရှင်ကအခုလိုဆိုပါတယ်
။မောင်ဟန်ရွှေအသက်58နှစ်ရေမြဲဝါယွာတာဝဇင်းပြည်ကြီးရဲ့ဦးမောင်ကိုတန့်စဉ်တပြည်ကျောင်းရွာသားအသက်42နှစ်ကဒီနတ်တန်ရရရဲ့
ဥပရှင်ကပဲအကျန်းဖတ်မှုတွေအဆုံးတတ်နိုင်ဖို့ရခိုင်ပြည်သူတွေကိုအခုလိုတိုက်တွန်းလိုက်ပါတယ
်ရခိုင်ပြည်နယ်မှာပြဿနာဖြစ်တဲ့အတွက်ကြောင့်ခိုင်ပြည်နယ်ကိုအများဆုံးထိခိုက်တာပေါ့ဗျာအများဆုံးထိခိုက်တဲ့အတွက်ကြောင့်ဒီရင်အကျန်းမှုရအောင်တတ်နိုင်လောက်ကြိုးစားနေတယ်ဒီလိုကြိုးစားနေတဲ့အပေါ်မှာကျွန်တော်ရခိုင်ပြည်သူကလည်းသဘောပေါက်ဖို့လိုတယ်သူကပြဖက်မှုတွေဖြစ်အောင်လုပ်တဲ့လူတွေကိုဟောထုတ်မယ်။သူကအကြမ်းဖက်တဲ့လူတွေမဖြစ်အောင်။နောက်ပြီးတော့နိုင်ငံတကာကဲရဲပြစ်တင်တဲ့လူမဖြစ်အောင်။တယောက်နဲ့တယောက်ရန်ဖြစ်နေရဆိုလို့ရှိရင်ရန်ဖြစ်တဲ့အိမ်ပေါ့ဗျာ
။ဒါပေမဲ့ရခိုင်ပြည်နယ်ကြောက်နီမော်ဒေသကအမည်မဖော်လိုတဲ့ကမာတိုင်းရင်းသားတူကတော့သူ့ရွာမှာမွတ်စလင်တွေရှိတယ်ဆိုပေမဲ့သူ့အပါအဝင်အများစုကဘင်္ဂါလီမဟုတ်ဘူး။ရိုဟင်ဂျာဆိုတာလည်းမသိဘူး။ဒါပေမဲ့ဒီလူမျိုးရေးအကြမ်းဖက်မှုတွေပြန်ဖြစ်လာမှာကိုတော့စိုးရိမ်နေရသေးတယ်လို့ဆိုပါတယ်
။ကျွန်တော်တို့အတွက်ကတော့အခြေအနေကတော့လုံးဝအေးတော့ပြီဆိုတာကိုကျွန်တော်စိတ်ချလက်ချနေမရသေးပါအခုကကျွန်တော်ဒီမှာစစ်တပ်အင်ရှိတယ်တန်လဲမှာရေဓာတ်ရှိတယ်စစ်တပ်ရှိနေလို့သူတို့ကဝင်လို့မရနိုင်လို့အခြေအနေကအခုလိုလက်တန့်နေရလို့ကျွန်တော်တို့ကယုံကြည်နေရပါတယ်
တချိန်တည်းမှာအာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့ကလည်းဒီအကြမ်းဖက်မှုတွေပြန်ဖြစ်လာတဲ့အပေါ်ဒေသတစ်ခုလုံးတည်ငြိမ်မှုကိုပါထိခိုက်မှာစိုးရိမ်ပြီးနိုင်ငံတကာကနေကြောင်းဝင်ဆောင်ရွက်ပေးဖို့တောင်းဆိုလိုက်ချိန်မှာပြည်ထောင်နိုင်ငံခြားရေးဝန်ကြီးဌာနကလည်းမြန်မာတန်ရုံးယာယီတာဝန်ခံကိုဒီအကြမ်းဖက်မှုကိစ္စဆွေးနွေးဖို့ဆင့်ခေါ်ခဲ့ပါတယ်ခင်ဗျ